မြန်မာနိုင်ငံအပါအဝင်ကိုဗစ်ကာကွယ်ဆေးထိုးပြီးသွားတဲ့နိုင်ငံသားအလုပ်သမားတွေကိုပြန်လည်လက်ခံဖို့ထိုင်းအစိုးရကစတင်လှုပ်ဆောင်နေပါပြီ။အလုပ်သမားလက်ခံရေးနိုင်ငံအလိုက်နားလည်မှုစာကျွန်းလွှာ MOU အရသဘောတူထားတဲ့အလုပ်သမားတွေကိုအုပ်စု၃စုခွဲပြီးတော့ခေါ်ယူရေးကိုစလုပ်နေပြီလို့ထိုင်းအလုပ်သမားရေးရာဝန်ကြီးကပြောကြားခဲ့ပါတယ်။ထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်။
ထိုင်းနိုင်ငံနဲ့အင်းဒီနာချင်းနိုင်ငံတွေမှာကိုဗစ်ကပ်ရောဂါကူးစက်မှုတွေကြောင့်ထိုင်းနိုင်ငံအနေနဲ့နိုင်ငံသားအလုပ်သမားတွေလက်ခံခေါ်ယူတဲ့လုပ်ငန်းတွေကိုရပ်ဆိုင်းထားပါတယ်။အခုတော့ကိုဗစ်ကာကွယ်ဆေးထိုးပြီးတဲ့နိုင်ငံသားအလုပ်သမားတွေကိုအောက်စုဖွဲ့လက်ခံခေါ်ယူမယ်ဆိုပြီးထိုင်းအလုပ်သမားဝန်ကြီးနိုင်စုချချုံကင်ကထိုင်းဘာသာနဲ့အခုလိုပြောဆိုသွားပါတယ
်
သူပြောဆိုသွားတဲ့အထက်မှာတော့အလုသမားလက်ခံရေးနှစ်နိုင်ငံသဘောတူညီချက် MOU နဲ့လာမဲ့အလုသမားတွေကိုအုပ်စု၃ခုခွဲပြီးလက်ခံသွားမှာဖြစ်တယ်။အလုရှင်တွေအနေနဲ့အလုသမားတွေရဲ့ကိုဗစ်ကပ်ရောဂါကာကွယ်ရေးကုန်ကျစရိတ်ကိုကြခံရမှာဖြစ်ပြီးကာကွယ်ဆေးအတွက်အလုသမားရေးဌာနကကူညီစီစဉ်ပေးရမှာဖြစ်ပါတယ်။ပြန်လည်ဝင်ရောက်လာမဲ့လုသားတွေအတွက်ကာကွယ်ဆေးလုံလောက်အောင်ရှိပါတယ်ဆိုပြီးပြောကြားသွားတာဖြစ်ပါတယ်။နိုင်ငံသားအလုသမားတွေကိုခေါ်ယူတဲ့အခါမှာအုပ်စု၃စုခွဲပြီးခေါ်ယူရမှာဖြစ်တယ်ဆိုပြီးရှေ့ပြောင်းလို့တမခွင့်ရေးကွန်ရက်ရဲ့ဥက္ကဋ္ဌဦးအောင်ကျော်ကအခုလိုပြောပြပါဗျ။န
ိုင်ငံသားအလို့တမကဌာနစိတ်နဲ့ထိုင်းလို့တမဝန်ကြီးနဲ့ပြောဆိုနေတာကအလို့ရှင်ကြီးရဲ့လုပ်သားချားပန်းမှုမလို့လောက်မှုပြဿနာကိုဖြေရှင်းတဲ့အနေနဲ့လက်ရှိကိုဗစ်ကာကွယ်မှုကိုလည်းစနစ်တကျဖြေရအောင်ဆိုတဲ့အစီအမံနဲ့သူကလုပ်သားတွေကိုတော့ခေါ်ယူမယ်တော့အုပ်စု၃စုပိုင်းကိုခေါ်ယူမယ်လို့သူကညင်ညာချက်မှာဖော်ပြထားတယ်ခင်ဗျ။ကိုဗစ် -19 ကာကွယ်ဒီနှစ်ကြိမ်ထိုးပြီးတလားကျော်ကြာနေတဲ့ပုံကိုအဲ့ဒါကိုပထမအုပ်စုနောက်အုပ်စုကကိုဗစ်ကကာဝယ်ခြင်းနှစ်ကြိမ်တော့ထိုးပြီးသားဖြစ်တယ်ထိုးပြီးတလားမပြည့်သေးတဲ့အုပ်စုနောက်တတိယအုပ်စုကတော့တစ်ကြိမ်ထိုးပြီးသားရဲ့တစ်ကြိမ်မှမထိုးရသေးတဲ့အုပ်စုရဲ့အချိန်မှာအုပ်စု၃စုကိုဆိုတော့ပထမအုပ်စုအစိမ်ဒုတိယအုပ်စုဟာတတိယအုပ်စုအမည်ဆိုမှ၃စုဖွဲ့လိုက်တယ်အဲ့တော့ဦးစားပေးရတော့ဒီမှာဗာပေါ်ပြလိုက်လဲဆိုတော့အဲ့ဒီအစိမ်ရောင်လို့ခေါ်တဲ့လုံးကလေးတလားကျော်တဲ့ကာကွယ်ဆေးနှစ်ကြိမ်ထူးတာပုံပုံကြီးကပေးခေါ်ယူမယ်လို့သူကပြောဆိုထားတယ
်။ထိုင်းနိုင်ငံထဲကိုဝင်ရောက်လာမဲ့ MOU လုပ်သမားတွေအနေနဲ့ထိုင်းလူဝင်မှုကြီးကြပ်ရေးစစ်ဆေးရေးဂိတ်မှာ RT-PCR နည်းနဲ့82နာရီအတွင်း COVID-19 ပိုးစစ်ဆေးထားတဲ့အဖြေကိုပြရမှာဖြစ်ပါတယ်။ရောဂါပိုးကူးစက်နေတာတွေ့ရှိရင်တော့ဆေးကုသမှုခံရမှာဖြစ်ပါတယ်။ဒီကုန်ကျစရိတ်ကိုတော့အလုပ်ရှင်ကတာဝန်ယူရမှာဖြစ်ပါတယ်။ကုသပြောက်ကင်းသွားရင်တော့ဆေးထောက်ခံစာနဲ့အလုပ်လုပ်ခွင့်လက်မှတ်လျှောက်ထားရမယ်ဆိုပြီးပြောထားပါတယ်။ဒီအစီအစဉ်ကို COVID ကပ်ရောဂါဖြစ်နေတဲ့နှစ်နှစ်တာကာလအတွင်းမှာထိုင်းအစိုးရကလှုပ်ဆောင်ခဲ့ပေမဲ့အလုပ်ရှင်တွေဘက်ကကုန်ကျစရိတ်မတက်နိုင်တာတွေကြောင့်အစီအစဉ်တွေမဖြစ်ခဲ့ပါဘူး။အခုအစီအစဉ်ကကောင်းမွန်ပေမဲ့နောက်ပိုင်းမှာအလုပ်သမားတွေစီကကုန်ကျစရိတ်ပြန်ဖြတ်တာမျိုးတွေကိုစိုးရိမ်ရတယ်ဆိုပြီးအလုပ်သမားရဲ့ဆောင်ရွက်သူဦးအောင်ကျော်ကပြောပါတယ်
။ဒီမျိုးထိုင်းအစိုးရကလည်းဒီနေ့တကြနဲ့ဒီကျမရေးကကွယ်ဆောင်ချမှုတွေနဲ့ဒီကိုဝင်နေဒီကကွယ်မှုတွေနဲ့လုပ်ငန်းရှင်တွေကိုလည်းတောင်းဝန်ပေးပြီးမှအခုခေါ်လိုက်တဲ့အတွက်ကြောင့်တော့ကျွန်တော်တို့မြန်မာနိုင်ငံတစ်ချမ်းမှငွေရွှေချမ်းမှတောင်းဆောင်ပြီးမှဒီလိုအလုပ်ကံဆက်ဆက်ဖြစ်နေတဲ့ပြည်သူတွေတကယ်တော့ကောင်းတဲ့လက္ခဏာလို့ကျွန်တော်တို့ဒီထောက်ခံပြန်တတ်ပါတယ်။ရုပ်တော်ညာလည်းကျွန်တော်တို့မှလည်းစိုးရင်ကြက်ပြအများကြီးရှိတယ်ခင်ဗျ။ဘာလို့ဆိုဟိုအရင်တုန်းကလည်းအတားတူဒီလိုရှင်နေတယ်မှာဆိုရင်လုပ်ငန်းရှင်ကဒီလိုတောင်းယူရမယ်ဘာများပြောခဲ့တော့လဲအချို့ဟာတွေကဒီလိုမခေါ်လာကြကြပြီးမှအဲနောက်ပိုင်းကျရင်ဒီတည်းမှာပဲကုန်ကျစရိတ်တွေအားလုံးကိုလောက်သားရှင်တစ်ဖြည်းဖြည်းပြန်လည်ကောက်ခံတာမျိုးတွေပါပြီးမဖြစ်ရအောင်တော့ဆက်ဆံရာတောင်းဝန်ရှိတဲ့အချို့ရပုံကိုတွေအနေနဲ့တကယ်ကြက်ကြက်မမဆောင်ရွက်ပြဖို့တော့ဘူးအမှတ်တွေသုံးသပ်တယ်
ထိုင်းဆိုရအနေနဲ့ကိုဗစ်ကပ်ဘေးကာလမှာစီးပွားရေးကျဆင်းမှုတွေအလုပ်လက်မဲ့ဥယျာဉ်တွေများလာတဲ့အတွက်စီးပွားရေးကိုပြန်လည်နလန်တူနိုင်ဖို့အတွက်ကြိုးစားရင်းနဲ့နိုင်ငံသားသားလူသားတွေကိုငှားရမ်းဖို့လှုပ်လာတာဖြစ်ပါတယ်။ထိုင်းနိုင်ငံမှာမြန်မာရှေ့ပြောင်းလူသမား3000တက်မနဲ့လှုပ်လှုပ်ကြနေကြတာဖြစ်ပြီးအထောက်အထားမရှိသူတွေလည်းအများကြီးရှိနေပါတယ်။ကိုဗစ်ကပ်ဘေးကာလမှာအလုပ်လက်မဲ့ဖြစ်လို့လူဥယျာဉ်တိမ့်နေချီပြီးနေရာရင်းကိုပြန်သွားခဲ့ကြပါတယ်။ဒါပေမဲ့လည်းမြန်မာနိုင်ငံဘက်မှာလည်းအလုတ်ကန်ရှားပါနေတာကြောင့်ပြီးခဲ့တဲ့တစ်နှစ်အတွင်းမြန်မာနိုင်ငံသားတောင်းနေချီပြီးနေဆက်တွေကနေထိုင်းနိုင်ငံဘက်ကိုတရားမဝင်ခိုးဝင်ဖို့ကြိုးစားကြတာတွေလည်းရှိတယ်လို့တချို့လည်းဖန်ဆီးခံခဲ့ရပါတယ်။ပြီးခဲ့တဲ့ရက်ပိုင်းကတော့ထိုင်းနိုင်ငံထဲမှာကိုဗစ်ကြောင့်အလုတ်ကန်အဆင်မပြေလို့မြန်မာနိုင်ငံဘက်နေဆက်ကနေတရားမဝင်ပြန်ဝင်ဖို့ကြိုးစားတဲ့အလုတ်သမားတွေဖန်ဆီးခံခဲ့ရပါတယ်ရှင်။